မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားချင်းပြည်နယ်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးပြင်းပြင်းဖြစ်ပွားနေပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကတော့ AA အဖွဲ့တာဝန်ရှိသူတွေကပါပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖေဖော်ဝါရီမြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်ရသေးတောင်မြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာပါ။အထူးသဖြင့်ပလောင်ဝနဲ့ကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်။ဩဂတ်လ9ရက်နေ့မှာတော့မြစ်တမတ်9ဖြစ်တဲ့9ဖြစ်နေ့ကျောင်းမှာဒီတမတ်9တက်တယ်နဲ့တော်တော်ကြီးဖြစ်ပွားတာရှိတယ်။ဒီအိမ်မှာဘယ်လိုပြင်းထန်တာဖြစ်တာရှိတယ်။အဲ့ဒီကြောင့်မှာရန်သူတက္ကသိုလ်ကြီးရဲ့လေရင်ကြောက်ဆုံးပြီးတော့ဒါရတဲ့ဒီလိုလို့ရှိတယ်ဗျ။အဲ့ကျွန်တော်ကလည်းအဲ့မှာဟိုကြောက်ဆုံးဒါရရတဲ့ဒီလိုရှိတာပေါ့။ဒါပေမဲ့မင်းလေဒီကြောက်ကန်းရရဲ့အရှင်းရောက်ဖို့ပေါ့နော်အဲ့ဒီမှာဘယ်လိုဖြစ်တာရှိလဲနောက်ပြီးတော့ဒီ August 9ရက်နေ့မှာကြောက်တော်မင်းလေတင်မရရဲ့အရှင်းရောက်ဖို့အဲ့ဒီမှာဒီအားနေရာလောက်ရှိတဲ့ဒီမှာဒီကြောင့်လေကျွန်တော်တို့ဒီကန်းကြောက်တော်ကောင်းတွေရဲ့နေဒီဖြတ်တော့ခဲ့ခဲ့တာရှိတယ် August 9ရက်တနေ့တာအတွင်းတဲကွေးတွေမှာဒီဓမ္မစစ်တပ်ကကနေပြီးတော့25ဦးခန့်ကြာချင်းပြီးတော့ဒါရရတဲ့ဒီတုံးချေခန့်ရှိတယ်ကျွန်တော်တို့ခိုင်းကြတဲ့ဆက်ကလည်းပဲအားရခစစ်ဒီလိုလေးဦးတိုင်းမျိုးဒီလိုအသက်ပေးခဲ့ရတာရှိတယ်
ပလောဝမြို့နယ်တွင်မှာနှစ်ဖက်တပ်ဖွဲ့ကြားတပဏိပါတိုက်ပွဲဖြစ်ပွားနေပြီးဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကဒူးရင်မှုသူကြာဆုံးခဲ့တယ်လို့ခိုင်တုခကအခုလိုဆက်ပြောပါဗျ။အဲ
့ဒီနေရာမှာတိုက်ပွဲဟိုတော်တော်ပြင်းထန်တာဖြစ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲစဉ်တွေအတွင်းမှာတော့ဒီခမတရားငားလာနေပြီးတော့ဒီအင်းတကူအခြေတိုက်တယ်ဒူးရင်မှုပေါ့နော်အဲ့ဒီမှာသူအပါဝင်ပေါ့အရာကြီးတချို့ကြာဆုံးကြတဲ့ဥစ္စာတွေရှိတယ်
ပလောင်ဝမြို့နယ်တိုက်ပွဲမှာတမတော်ရာရှိတွေပါဝင်မြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့တီးခြားသိမပြုတ်နိုင်သေးပါဘူးမနေ့ကပလောင်ဝမြို့နယ်တိုက်ပွဲတွင်နှစ်ဖက်စီးဆိုင်မှုရှိတယ်လို့မြန်မာတမတော်ဘက်ကလက်နက်တချို့သိမ်းဆည်းရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ဒီကတော့ဆွန်အိုင်ဘက်မှာပြည်တော်ကြီးရွာရအောင်မြောက်ဘက်မှာကျွန်တော်ဖြစ်တဲ့တိုက်ပွဲဖြစ်မှာလည်းရှိတယ်။အဲဒီမှာတော့ကျွန်တော်တို့ဘက်ကတော့စစ်တီတချို့ဒဏ်ရရှိတာရှိတယ်။ဟိုဘက်ကတော့ဒီဟောင်းလက်နက်တွေရလိုက်တာရှိတယ်။လက်နက်ကတော့ကျွန်တော်တို့အင်အားနဲ့ရလိုက်တာရှိတယ်။ကြောက်တော်ဘက်မှာလည်းဖြစ်မှုတွေရှိတယ်။အေးရနေပြီးတင်းမအေးကမြောက်ဘက်လောက်မှာအနောက်ဆုံးလုံးဖောက်ပြည်။ဟိုဘက်ပြည်ကထိခိုက်ဒဏ်ရမှာမရှိဘူး။
ဩဂုတ်လ9ရက်နေ့ကစပြီးတော့ပလောင်ဝမြို့နယ်ဘောင်ဝရွာနေတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေမှုကြောင့်ဘောင်ဝကျေးရွာသား200ကျော်ဟာအောက်တဲမောင်ဝကျေးရွာဘက်ကိုစစ်ရှောင်နေရတယ်လို့ဒေရခန့်ရွာသားတွေကပြောပါတယ်။မနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းရွာနီးဖြစ်ပွားတဲ့အတိုက်ပွဲမှာတော့အမျိုးသမီးတဦးလက်နက်ကြီးကြီးထိမှန်ပြီးတန်ရန်ရရှိခဲ့ပါတယ်။မင်းပြမြို့နယ်တွင်မှလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြောင့်ပုံနာချောင်းနီးတစ်ဝက်ကကျေးရွာပေါင်း14ရွာကရွာသားတွေတိုက်ပွဲတွင်ပိတ်မိနေတယ်လို့ရွာသွင်းသွားလာခွင့်ကိုတပ်မတော်ဘက်ကပိတ်ပင်ထားတယ်လို့နေမီခံလွှတ်တော်ကူစလဲတွေကပြောပါတယ်။မနေ့ကမင်းပြမြို့နယ်တောင်တိုက်ကျေးရွာကိုမြန်မာစစ်တပ်ကရောက်လာပြီးရွာသား6ဦးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးအခုရွာကိုပြန်ရောက်လာပြီလို့တောင်တိုက်ကျေးရွာသားတို့ကပြောပါတယ
်။အဲ့ဒီလူရှားရောက်ဖမ်းသွားတယ်လေ။ဖမ်းပြီးတော့ပြန်လို့ဖမ်းသွားပြီးအဲမြို့ကိုရောက်အောင်ကြီးခွာသွားတယ်။အဲ့ဒီကိုရောက်လာရေးစခန်းကိုလာအဲ့ဒီရေးစခန်းကနေပြီးတော့ထောက်ခံစာနဲ့သူတို့လွဲလာရတယ်။
ကြခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကြေးရွာသားတွေလည်းစစ်ဘေးသိမ်းရှောင်နေရမှုပုံမှုများပြားနေပါတယ်။လက်ရှိကြခိုင်ပြည်နယ်အတွင်းစစ်ရှောင်ရွာသားဦးရေ6000ကျော်ရှိလာနေပြီဖြစ်တယ်လို့ပလောင်ဝမြို့နယ်တွင်းစစ်ရှောင်3000ကျော်ရှိလာနေပြီလို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။